ဇန်နဝါရီလ6ရက်ပြတိုလာဇန်တရက်နေ့မှာကြာရောက်တဲ့ကီယင်နှစ်တစ်ကူးနှစ်အထိမ့်မဲ့အဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတဝင်လွှာပေးပို့ခဲ့ရမှာပြည်ရင်းစစ်တမ်းနှစ်ပေါင်းများစွာခံခဲ့ရတဲ့ကီယင်တိုင်းရင်းသားတွေအတွက်ငြိမ်းချမ်းရေးမဖြစ်မနေရယူဖို့လိုအပ်ကြောင်းအလေးပေးဖော်ပြထားပါတယ်။ဒီကီယင်နှစ်တစ်ကူးနှစ်ခမ်းနားတွေကိုအမေရိကန်ပြည်ထောင်စုဥရောပနဲ့ဩစတြေးလျအပါအဝင်နိုင်ငံတကာရောက်ကီယင်ပြည်သူတွေကလည်းဆင်နွှဲကျင်းပခဲ့ကြပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။ကရင်ပြက်ကရင်အရ2958ခုနှစ်ကနေ2958ခုနှစ်ကိုကူးပြောင်းတဲ့နှစ်ဖြစ်ပါတယ်။ကရင်နှစ်တစ်ခုအထိမ့်မဲ့အဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဇန်နဝါရီလ6ရက်နေ့ရက်စွဲနဲ့တဝင်းလွှာပေးပို့ခဲ့ရမှာဆယ်စုနှစ်ပေါင်းများစွာပြည်ရင်းစစ်စိုးကျိုးဒဏ်ရာဒဏ်ချက်တွေကိုပြင်းထန်စွာခံခဲ့ရတဲ့ကရင်တိုင်းရင်းသားတွေအတွက်ငြိမ်းချမ်းရေးကိုမဖြစ်မနေရယူဖို့လိုအပ်ကြောင်းနဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းများမှာဖြောက်မတ်တည်ကြည်တတ်တည်ကြည်တဲ့ကရင်တိုင်းရင်းသားတွေရဲ့စွမ်းရည်ကိုအထူးအလေးထားအားကိုးကြောင်းဖော်ပြထားပါတယ်။အရင်ဗြိတိသျှကိုလိုနီနယ်ချဲ့လက်အောက်နေရာဒေသအလိုက်နေထိုင်တဲ့အပေါ်မူတည်ပြီးရှိခဲ့တဲ့ကရင်နှစ်သစ်ကူးနှစ်အမျိုးမျိုးကိုတစ်နေ့တည်းတပေါင်းတစုတည်းကျင်းပနိုင်ဖို့ကရင်ခေါင်းဆောင်တွေညှိနှိုင်းသဘောတူခဲ့တဲ့ရလက်အဖြစ်ပြတိုလာဇန်တရက်နှစ်ကိုကရင်နှစ်သစ်ကူးနှစ်အဖြစ်တရင်ဝင်သတ်မှတ်ခဲ့ကြောင်းအမေရိကန်ပြည်ထောင်စုမန်နီဆိုတာပြည်နယ်ကရင်ဖွဲ့အစည်းဥက္ကဋ္ဌစောနေထူးက VOA ကိုပြောပါတယ်
ဒီတော့ကကရင်နယ်ကဒီနှစ်တကူးလောက်တာနေရာဒေသအပေါ်မှာပဲသူတို့နေထိုင်တဲ့နေရာအလိုက်ပဲသူတို့လောက်ကြတယ်လေတောင်ပေါ်မှာနေတဲ့လူတွေကလည်းရက်တစ်မျိုးလောက်ကြတယ်ဟုတ်ဒယ်လ်တာတို့ဒီနေပြမှာနေတဲ့လူလည်းတစ်မျိုးလောက်ကြတယ်ခရီးရန်တွေလည်းတစ်မျိုးလောက်ကြတယ်ဗုဒ္ဓဘာသာလည်းတစ်မျိုးလောက်ကြတယ်ပေါ့နော်ရက်တွေမတူကြဘူးဒါပေမဲ့ကျွန်တော်တို့ကရင်ကောင်းဆောင်တယ်ပေါ့နော်သူတို့ကဒီအင်္ဂလိပ်ခေတ်မှာပေါ့ဒီတိတ်တိတ်ကြတော့ကျွန်တော်လည်းအခုမပြောနိုင်ဘူးလောဆယ်တော့အဲ့မှာသူတို့ကြိုးစားပြီးတော့ပေါ့နော်အင်္ဂလိပ်ဆိုရစီမှာတင်ပြတဲ့ခါကျတော့နောက်ဆုံးတော့ဒီကျွန်တော်တို့အခွင့်ရတာပေါ့နော်လုံးမဲ့ခွင့်အဲ့ဒါတော့မကင်ကြားထဲမှာကျွန်တော်ကတော်တော်လေးအကောင်းဆောင်တွေကချွင်းမင်းပြောဆိုရတယ်ဘာဆိုတော့လူတွေကအကုန်လုံးကအစွဲတွေရှိကြတယ်လေဗုဒ္ဓဘာသာလည်းဗုဒ္ဓဘာသာရတယ်ခရစ်ယာန်နဲ့ခရစ်ယာန်ရအဲ့လိုစွဲနေရှိကြတဲ့ခါကျတော့ဒီနေ့ကကင်နှစ်တကူးနှစ်ဖြစ်သတ်မှတ်မယ်ဆိုတော့အဲ့လိုမျိုးဖြစ်ဖို့ဆိုတာတော်တော်လေးကိုခက်ခဲတယ်ဒါနဲ့လည်းအဲ့ချက်ချင်းကြတယ်မှာသူတို့ကြိုးစားခဲ့ပြီးတော့ဒီခုပမာနိုင်ငံတနိုင်ငံလုံးမှာပမာနိုင်ငံတော့မကဘူးလေကိုကတော့ကရင်နဲ့ကဒီနိုင်ကပါမနိုင်ငံတကာမှာရောက်နေကြတယ်တော်လည်းပဲသူတို့ကအဲ့နေ့ကိုသူတို့ကကရင်နှစ်တကူးဖြစ်လူတိုင်းကလက်ခံကြတယ်လေ
ဒါကြောင့်နှစ်တစ်ကူးနှစ်ဟာကရင်လူမျိုးတွေကြားမှာစီးလုံးညီညွတ်မှုသာမကကရင်လူမျိုးစာပေယဉ်ကျေးမှုတည်တံ့ရေးအတွက်လည်းအရေးပါတဲ့နေ့ဖြစ်တယ်လို့စောနေထူးကဆိုပါတယ
်ဆိုတော့အဲ့နေ့ကတကယ်ကျွန်တော်တို့ရဲ့ဒီအာစီလုံးကြီးနော်ပြီးတော့ဒီပြီးသွားခဲ့တဲ့ခေါင်းဆောင်တွေရဲ့စူးစမ်းမှုတွေကဒီသူတို့ရဲ့အာစူးစမ်းမှုတွေကိုပေါ်ပြလာလို့ပေါ့နော်အဲဆိုတော့ကျွန်တော်ကဒီနေ့ဟာတကယ်ကိုဟိုကျွန်တော်တို့ကရင်လူမျိုးတွေအတွက်အရေးကြီးတဲ့နေ့တစ်နေ့ဖြစ်တယ်ကရင်လူမျိုးတွေဟာနော်သူရဲ့စာပေသူရဲ့ယဉ်ကျေးမှုသူရဲ့နေရက်ဒီဟာလည်းအတိအကျရှိတယ်ဆိုတဲ့အကြောင်းနော်လူမျိုးတစ်မျိုးမှရှိတဲ့နဲ့ခေါင်းကရှိတယ်ဆိုတဲ့အကြောင်းပေါ်ပြတဲ့နေ့တစ်နေ့လည်းဖြစ်တာပေါ့နော်
အခုလိုအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်နေတဲ့ကရင်လူမျိုးတွေကနေပြီးတော့အခုလိုရိုးရမပြတ်အစင်လာမပြတ်ကျင်းပတဲ့အခါမှာကရင်ပြည်နယ်ကိုယ့်ရဲ့မွေးရမြေမှာကျင်းပတဲ့အခြေအနေပေါ့နော်အဲ့ဒီနှစ်ခုကွာခြားချက်ဘယ်လိုများရှိမလဲရှင
်ကျွန်တော်ထင်တယ်တော့ personal life မှာကြားတယ်ဒါနဲ့ဒီကျွန်တော်မွေးရမြေမှာဆိုလို့ရှိရင်နေ့ရက်တိကျမှာပဲကျွန်တော်လုပ်ကြတာဖြစ်တယ်ဒီမှာကြတော့ဒီလူတွေကအလုံးတစ်ဖက်နဲ့ဆိုတော့နော်ဒီအဲ့ဒီလက်တကူချတဲ့နေမှာလုတ်ချင်ပေမဲ့အာမလုတ်နိုင်ကြဘူးပေါ့နော်ဒါပေမဲ့အချိန်တွေရတော့သူတို့အာတိုင်တဲ့နေမှာလုတ်ကြတာပဲအဲ့ဒါကြောင့်မို့ရက်တကအမျိုးမျိုးထွက်လာကြတာပေါ့နော်ပြီးတော့လဲကျွန်တော်ဘက်ကမှာဆိုလို့ရှိရင်အခုကထောင်းမင်းကြတယ်လေထောင်းမင်းကြတော့ကျွန်တော်ကဘယ်လိုမှအပြင်မှာလုတ်လို့မရဘူးတော်တော်လေးကိုကြေးတယ်ချုပ်ပေးလို့ဆိုလို့ရှိရင်ဒီအမျိုးတွေအရင်ကြတယ်ကတော့လေဤတယ်ကျွန်တော်အင်ဒိုတွေပဲလောက်ကြရတယ်ဟုတ်ပမာဒီမှာဆိုလို့ရှိရင်ကုတ်ပြင်းပြင်းတော့ပါလို့ကြတော့ပြမှာလည်းလောက်ကြတော့တော်လေးကိုတော့ကောင်းတာပေါ့နော်ဒီအာဇာပွဲတွေလည်းဘောလုံးပွဲတွေလည်းကြီးကြီးပြင်းပကြတယ်လေဒီမှာကျွန်တော်တို့ကအဲ့လိုမျိုးမလုံနိုင်ကြဘူးပေါ့နော်ပြီးတော့ဒီမှာအင်ဒိုလို့တဲ့ခါကျရင်ကျတော့ဒီနေရာလေးကစားရတာတော်လေးအခက်အခဲရှိတယ်
ကရင်လူမျိုး2000ကျော်နေထိုင်တဲ့မနီဆိုတာပြည်နယ်အပါအဝင်အရီဇိုနာ၊အင်ဒီယားနာ၊ဆောက်ဒကိုတာစတဲ့အမေရိကန်ပြည်ထောင်စုပ ြည်နယ်တဝမ်းမှာအများအားလည်းရဖြစ်တဲ့စနေတနင်္ဂနွေနေ့တိုက်ဆိုင်ပြီးကရင်နှစ်တစ်ကူပွဲတော်ကိုကျင်းပခဲ့ကြပါတယ်။ကရင်မျိုးဆက်တဲ့လူငယ်တွေကိုရိုးရအမွေနှစ်ထိမ့်သိမ့်နိုင်ဖို့လက်ဆင့်ကမ်းတဲ့အနေနဲ့ကရင်နှစ်တစ်ကူပွဲတော်တွေမှာအဓိကအရေးပါတဲ့ရိုးရအတိမှုတ်ဖြစ်တဲ့ဖားစီတီးတာအပါအဝင်ဝညက်အကဒုံရိပ်အကတွေနဲ့ဖျော်ဖြေခဲ့ကြသလိုရိုးရချင်းလုံခက်ပြိုင်ပွဲဘတ်စကတ်ဘောပြိုင်ပွဲစတာတွေကိုလည်းပြုလုပ်ခဲ့ကြပါတယ်။